မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယားနေရာနဲ့ကျောက်ရှင်းတွေလောက်တန်ဖိုးသိမ့်မကြီးတွေနဲ့ကျောက်ရဲတန်ဝင်တွင်းထွက်တွေဖြစ်တဲ့အញ្ញံပန်းအပါဝင်စီမီပရက်စစ်အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့သိမ့်တွင်းထွက်တွေအကြောင်းဒီဘက်မှာပြောပြပါမယ်မြန်မာနိုင်ငံမှာထိတ်တန့်ကျရနာတွေဖြစ်တဲ့ဗရမယားနေရာနဲ့ကျောက်ရှင်းတွေထွက်နေတာမို့မြန်မာကျောက်မြက်တွေအကြောင်းပြောရင်စင်ကိုထည့်ပြီးပြောလို့မရှိကြတယ်လို့မြန်မာနိုင်ငံမှာစင်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြန်မာနိုင်ငံမှာစင်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတယ်ဆောင်ပြီးပို့ချတယ်တဆင့်ရန်တိုက်တွေကနေရတယ်လို့ကြောက်မြပညာရှင်ဦးတင်ကျော်တန်းကပြောပါတယ
်တကယ်ပြောမယ်ဆိုရင်စင်က6နေရာ9နေရာလောက်တွေ့ပါတယ်အချိန်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒီတာပေါ့နော်မိုးမိတ်ရဲ့နောက်ခက်ပေါ့အဲဒီစိန်မိုင်တော့ကွာအဲဒီဒီတာမှာစာပြီးထွက်တာပါအဲတော့မိုးမိတ်ဟာစိန်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒီတာတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့တော်ွယ်ကြောင်မဲကြောင်စဲဒီတာမှာလည်းထွက်ပါတယ်နောက်တစ်ခုကတင်းသာကြီးတိုင်းပေါ့နော်တင်းသာကြီးမြို့လေးနဲ့စိန်မိုင်ကျော်တော့ဝေးတဲ့တိန်တော်ဆိုတဲ့မိုင်တိန်တော်ဒီတာပေါ့အဲ့မှာကြောင်မီးတွေတွင်းနေပါလိမ့်ရှိတယ်ပေါ့အဲ့ဒီတိန်တော်ကလည်းထွက်ပါတယ်နောက်တစ်ခုတောင်ကိုအရှိပဲထန်းတွေမြို့နယ်မှာလည်းထွက်ပါတယ်။နောက်ခုနပြောတဲ့ဗရမယားတွေပါတွေ့ရဲ့ကချင်ပြည်နယ်တတိုင်းမှာလည်းထွက်ပါတယ်။နောက် information ကိုကျွန်တော်ရထားတာတော့ဥမာလေးရွှေဟူဒေသပေါ့အဲ့ငါမှာလည်းထွက်တယ်ကျွန်တော်အဲ့တော့ကျွန်တော်အဲ့ဒေသအားလုံးကစိန်ရိုင်းလုံးကြီးမြင်မှုရဲ့ဒီတစ်ခုတော့ရှိပါတယ်။ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူး။ primary deposit လို့ခေါ်တယ်ပင်မတိုက်ဘယ်နာမှာရှိရမရှိဆိုတာလေမသိမရှိဘူးလို့အများစုကယုံကြည်တယ်ဗမာပြည်ရဲ့ဘူမိတွေကအချင်းကြီးရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်အခုတွေ့တာကတဆင့်ငံတိုက်ပေါ့နော်မူလဟာတွေတိုက်စားပြီးတော့တည်ဆောင်လာပြီးတော့အနေကျကြောက်တယ်မှာပူချတဲ့ဟာပေါ့နော်တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူတော့အောင်တော့ဇာတ်ကောင်မများဘူးအဲ့တွေ့တဲ့စင်ကြီးရလေများတော့ဖြစ်ချင်း quality ဖြစ်ပါတယ်။ကျောင်းမြေတောင်းဝင်တဲ့စင်ကြီးဖြစ်ပါတယ်။အဲကျွန်တော် information ကြားဦးရတော့လေစက်ကလပ်5ကလပ်လောက်ရှိ video size ကိုတွေ့ရတယ်လို့ပြောတန်ကြားပါတယ်။ကျွန်တော်မမြင်ဘူးလိုက်ဘူး။ကျွန်တော်မြင်ဘူးတော့လင်းနာကလပ်ပေါ့4 carat 5 carat ပေါ့နော်အဲ့လိုအရွယ်စားစိန်အရင်လုံးတွေပါမြင်ဘူးပါဒါပမာဒီမှာထွက်တဲ့စိန်တွေပါ
။ဆက်စင်ရဲ့အယောင်နဲ့နည်းနည်းပြောပြပေးပါဆရာ။ဘာအယောင်တွေတွေ့ရပါလဲ။
အယောင်ကလေစင်ရတော့များသောအဖြစ်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းလေးစင်ကြီးများပါတယ်သို့တော့တွေးပြီးလိုက်လို့ရှိရင်တော့နည်းနည်းလေးအယောင်ချော့သွားတယ်ဟိုငကူအရင်တည်းဆိုင်နည်းနည်းလေးပူချော့တယ်အဲ့လိုမျိုးတွေ့ဦးပါတယ
်အ
ရင်ကလေတွေ့ဦးတယ်မိုးမိတ်ကစင်ကြီးလည်းတွေ့ဦးတယ်ကျွန်တော်တင်းတော်ကစင်ကြီးလည်းတွေ့ဦးတယ်အဲ့လိုတန်းတိုင်းစင်လည်းတွေ့ဦးတယ်တောင်ဦးဤကစင်ကြီးလည်းကျွန်တော်တွေ့ဦးပါတယ်မဆိုးပါဘူးဟိုကြောင်းမြတ်တန်းဝင်စင်ကြီးဖြစ်ပါတယ်
Now semi process လို့ခေါ်တဲ့နည်းနည်းအလေးနဲ့တန်ဖိုးလေးရှိတဲ့ကြောက်မြင့်ကျန်လာတယ်။နည်းနည်းပြောပြပေးပါစ
ေ။အများကြီးတွက်ပါတယ်။အများကြီးတွက်တယ်ဆိုတာအတိအကျတော့ဘိုးကုန်ပါပါ။ဘိုးကုန်ဒေသလည်းအင်တန်ထူးခြားတယ်။ကျုံးမယ်ဆိုရင်နိုင်ငံနဲ့ရှင်ပြီးကျုံးမယ်ဆိုဒေသ area ချင်းပါတယ်။သို့တော့ area ချင်းကြီးလေးမှာခုနလိုကြောက်မြင့်တော်တော်ကိုစုံစုံနေနေဖတ်တာအဲ့ဒါထူးခြားပါတယ်။အလားတူအဲ့လိုမျိုးတွေ့ရနေတာတီးတီးလင်လာပါ။ကျွန်တော်နဲ့တီးတီးလင်လာလည်းအဲ့ပုံစံတူပါတယ်။တီးတီးလင်လာမှလည်းအဲ့လိုအလားတူနေရရှိပါတယ်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဗရမယားနီလာချင်းတခြားအရေးကြီးတယ်ပေါ့။ဟောဆိုလိုတာခုနပြောတဲ့ semi precious stone ပေါ့။ဗရမယားနီလာတော့တန်ဖိုးမကြီးတော့လေတန်ဖိုးရှိတော့ကြောက်ပေါ့။အဲ့ဒါတွေကဥမာဆိုရဆိုကျွန်တော်အင်္ဂလိပ်လိုစတင်တယ်လို့ခေါ်တယ်။ပမာလို့အညံ့လို့ခေါ်ပါတယ်။ဒါပေမဲ့ပမာလို့နာမည်အညံ့လည်းဒီတကယ်ကမပေးတိုင်မရတဲ့ကနေရထားတဲ့နာမည်ပါသူကဗရမယားနဲ့ရှင်လိုက်တဲ့အခါမှာနည်းနည်းလေးကြော်ရယ်ဗရမယားလုံးမလှလို့အညံ့ဆိုတဲ့နာမည်ကိုပေးထားတာအဲ့တော့အညံ့လို့ခေါ်တဲ့စပင်နယ်ပဲရှိတယ်ဥရောင်လို့ခေါ်တဲ့ဂါနက်ရှိတယ်ကြောင်ကောင်းစင်းလို့ခေါ်တဲ့ဖရီဒေါ့ရှိတယ်မြားပြလို့ခေါ်တဲ့အကွာမရင်းပေါ့နော်အဲ့ဒါကြီးရှိတယ်နောက်ပြီးတလင်းအမျိုးမျိုးရှိပါတယ်နောက်ဒီပြင်းတွင်းတွက်ဒီအလီနဲ့ဆိုလို့ရှင်နည်းနည်းရှားပါးတဲ့တွင်းတွက်ဒီပါရှိပါတယ်။ရှားလည်းရှားပါးတယ်၊လှလည်းလှတယ်တွင်းတွက်ဒီပါမိုးပုံမှာအများကြီးထွက်ပါတယ်။တုံးမယ်ဆိုကျွန်တော်ခုနပြောတဲ့အတိုင်းပဲကြောင်မြအားလုံးနီးပါမိုးပုံမှာထွက်ပါတယ်။ခုနညတော့မထွက်ဘူးပေါ့နော်။နောက်တခါမိုးပုံမှာတော့ကြောက်စင်းတော့မထွက်ဘူး။နောက်မိုးပုံမှာမိုးရင်းနီးလာလို့ခေါ်တဲ့ခြံလိုက်ပေါ့အဲ့ဒါတော့မထွက်ဘူး။ခြံနဲ့ကြောင်မြအားလုံးနီးပါမိုးပုံမှာရှိရဲ့လို့ကျွန်တော်ဆိုလို့ရပါတယ်
။အခုလိုမြန်မာပြည်မှာစိန်နဲ့ဗရမယားနေလာကြောက်စင်းတွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးတိမ်မမြင်ပေမဲ့က ကျောင်းရဲ့တန်းဝင်နဲ့ semi process တွေကိုပါအများပြတွေ့ရတာပါဒီကျောင်းရဲ့အများစုကိုမိုးကုတ်မိုးမိတ်ဒေတာတွေနဲ့ကချင်ပြည်နယ်တွေမှာတွေ့ရတာဖြစ်တယ်နဲ့တခြားဒေတာတွေမှာလည်းတွေ့နိုင်ပါတယ်ဘယ်နေရာတွေမှာပါလဲ
ဥပမာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတည်တဲ့မှာကုမဲပေါ့နော်ဟိုမြစ်သားလိုကုမဲကုမဲအရှိပကတောင်ကြီးမှာဆိုရင်ကျွန်တော်ခုနပြောတဲ့ Eco Marine လို့ခေါ်တဲ့ညပြားကြီးထွက်ပါတယ်နောက်ခုနောက်ပိုင်းတွေ့ရှိချက်တွေဟာတင်းရင်ကြီးနေမှာလေကျန်းဆွဲလို့ခေါ်တဲ့ amethyst တွေတော်တော်များများထွက်ပါတယ်အလားတူပဲ iodine လို့ခေါ်တဲ့အညာနီလာရင်းနီလာအဲ့တွင်းတွက်တွေလည်းထွက်တယ်ခုနပြောတဲ့ညပြား aqua marine ကိုလည်းကျင်းရင်ကြီးနေမှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်အလားတူပဲအညာ spinel လည်းကျင်းကြီးနေမှာထွက်တယ်ဂါနဲ့ဥရောင်တွေလည်းကျင်းကြီးနေမှာထွက်ပါတယ်နောက်တစ်ခုကတချို့ဂါနဲ့စိမ့်အောင်ရှိတဲ့ဂါနဲ့တရားကျွန်တော်ပူတာကိုပဲမှလည်းထွက်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့အနေအထားနဲ့ကြည့်မယ်ဆိုလို့ရှိရင်မြန်မာပြည်အလယ်ပိုင်းနဲ့ဒီအနောက်တကြားဟိုရခိုင်ပြည်နယ်တို့ဘာလို့မှတော့ချင်းပြည်နယ်တို့ဘာလို့မရှိဘူးနော်။ကျန်တဲ့အရှိဘက်နဲ့မြောက်ဘက်တွေမှာရှိတယ်ပေါ့။
ရခိုင်ပြည်နယ်တို့ဘာလို့မှတော့ရခိုင်ပြည်နယ်မှာတော့ကျွန်တော်တို့အဲ့လိုတာမိုးကြီးရဲ့ကြောင့်ဖြစ်တဲ့ information မရှိပါဘူး။နောက်အဲ့လိုပဲမြန်မာပြည်အလယ်ပိုင်းမှာဆိုရင်တော့ဒီကမ်းကြတော့တာမိုးကြီးရဲ့ကြောင့်မရှိဘူး။ကျောင်းရည်အနေနဲ့ဆိုဒါပေမဲ့ဘာတွေ့နိုင်လဲဆိုသမင်းမျိုးဝဲတချို့တွေ့နိုင်မယ်နောက်တစ်ခါကျွန်တော်ခုနပြောတဲ့ opal ပေါ့နော် opal တွေ့နိုင်တယ်ဒါပေမဲ့အဲ့ opal ကလည်းကျောင်းရည်တန်းဝင်တော့မဟုတ်ဘူးအဲ့ဒါမျိုးတော့တွေ့နိုင်ပါတယ်တွေ့ရဲ့ information လည်းရပါတယ
် GSC ကျောင်းရည်စင်မန်းကျောင်းကကျောင်းရည်ပညာရှင်ဦးကျင်ကျော်သားမှာနောက်တစ်ပတ်မှာတော့အဖိုးရန်ကျောင်းရည်တန်းဝင်ကျောက်တွေအရာအသွေးအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကျန်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုဒီမှာပဲကျန်လာလိုက်ပါစေ။နောက်တစ်ပတ်မှာကျန်ပြီးဆက်ကြအောင်နော်